ပရိပခါတွေဖြစ်နေတဲ့နေရာတွေမှာတဘာဝဘေးအန္တရာယ်ကြာရောက်တာလောက်ဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုခံစားရတဲ့နေရာတွေမရှိဘူးလို့ဗိုလ်ထုနေ့ကကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဘော်ခေါ်ထက်ကမိုခါဆိုက်ကလုန်းမုန်တိုင်းတန်ခံခဲ့ရတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုညှိနှိုင်းပြီးတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂအဆောက်အုံဒင်းနာရှင်လင်းပွဲမှာပြောကြားသွားပါတယ
် Cyclone Mocha which cut as waves of destruction throughout
the particular region. မိုဂါဆိုင်ကလုန်းမုန်တိုင်းတန်ကိုအထူးသဖြင့်မနိုင်ငံအနောက်ဘက်ခြမ်းမှာအပြင်းထန်ခံစားခဲ့ရပြီးဒါဟာဆယ်စုနှစ်တွေအတွင်းရာသီဥတုနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးလူတွေဖန်တီးလို့ဖြစ်တဲ့အဆိုးရွားဆုံးဘေးဒုက္ခတွေတဲကနောက်ဆုံးဖြစ်ရတစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောသွားတာပါ။အားလုံးသိကြတဲ့အတိုင်းအာဏာပိုင်တွေဟာရွေးညာလွတ်လပ်ခွင့်နဲ့အခြေခံအခွင့်အရေးတွေကိုရုပ်သိမ်းပြီးအခြားတိုင်းသားတွေကိုလည်းတိုက်ခိုက်နေတဲ့အတွက်သူတို့ရဲ့အသက်ရှင်ရပ်တည်နိုင်မှုတွေကိုတစားတဲ့တစားဆွေးယုတ်လာစေပါတယ်မြန်မာစစ်အာဏာပိုင်တွေကလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကိုကူညီခွင့်မပြုတဲ့အတွက်အခက်အခဲတွေဖြစ်နေပါတယ်ဥပမာရေကြီးရေရှမ်းဖြစ်တဲ့နေရာတွေမှာပို့ပြီးတော့တင့်တော်ပြီးရေရှည်ခံမဲ့အိမ်တွေဆောက်ဖို့လုံဆောင်ခွင့်မပြုတဲ့အတွက်တချို့နေရာတွေမှာ2012လောက်ကတည်းကယာယီဝါတဲ့နဲ့နေရတာတွေကိုကိုယ်တိုင်မြင်တွေ့ခဲ့ရတယ်လို့လူအခွင့်အရေးမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်။မေလ14ရက်နေ့ကတည်းကဆိုက်ကလုန်းမုန်တိုင်းရခိုင်ကိုဝင်ရောက်ခဲ့တဲ့အတွက်ချင်းမကွေးစကိုင်းကချင်ဒေသတွေမှာလူပေါင်း3,600လောက်မုန်တိုင်းတန်ကိုခံခဲ့ရပါတယ်ခင်ဗျာ။